မနက်ကပါဝင်ယူကရိန်းနဲ့ကင်မရွန်နိုင်ငံတွေမှာငြိမ်းချမ်းရေးရဖို့ဆူတောင်းတယ်လို့ပိုယဟန်မင်းကြီးဖရန်စစ်ကဒီနေ့ပြောကြားလိုက်ပါတယ်။ပိုယဟန်မင်းကြီးဟာအီတလီနိုင်ငံတောင်ပိုင်းကိုဒီနေ့သွားရောက်ခဲ့တဲ့အတွင်းအဲ့လိုဆူတောင်းခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်။ Penso in particolare a tanti problemi del mondo e al Myanmar.Da più di 2 anni quel nobile
paese. ကပြဿနာတွေအများပြားကိုစဉ်းစားတဲ့အခါမှာမြန်မာနိုင်ငံအကြောင်းကိုလည်းစဉ်းစားမိပါတယ်။ဒီလောက်မြင့်မြတ်ပြီးချစ်စရာကောင်းတဲ့နိုင်ငံဟာလွန်ခဲ့တဲ့နှစ်နှစ်ကျော်ကာလအတွင်းစိုးရွားတဲ့လက်နက်ကိုင်ပဋိပက္ခတွေနဲ့အကြမ်းဖက်မှုဒဏ်တွေကိုခံရပြီးတော့အတော်များများလည်းထိခိုက်သေးဆုံးပြီးအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရပါတယ်။အခုတစ်ပတ်မှာလည်းစာတင်ကျောင်းကိုလေကျောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့လို့ကလေးငယ်တွေတည်ဆုံးခဲ့ရတဲ့ပတ်သက်ပြီးလည်းကြားခဲ့ရပါတယ်။အခုဆိုရင်ကျောင်းတွေကိုပြစ်ခတ်တိုက်ခိုက်ပုံကျဲတာတွေဟာခေရည်စည်းကြောင်းတစ်ခုလိုဖြစ်လာနေပြီးဒီကလေးငယ်တွေရဲ့ငိုတန်းတွေကိုကြားကြပါသေးဒီလိုအဖြစ်ဆိုးမျိုးတွေဖြစ်ဖို့မလိုအပ်ပါဘူးလို့ပုံဟန်းမင်းကြီးကပြောကြားသွားတာပါပြီးခဲ့တဲ့သတင်းဘက်ကသခိုင်းတိုင်းတပင်းမြို့နယ်တဲကလက်ရက်ကုံချေးရွာကိုစစ်ကောင်စီဘက်ကဒီကျောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ဘုံကြီးကျောင်းမှာစာတင်နေတဲ့ကလေးငယ်တွေအများပြားထိဆုံးသွားခဲ့တာပါပေါ်ရမင်းကြီးဖရန်စစ်ဆာမြန်မာနိုင်ငံကို2019ခုနှစ်ကလာရောက်ခဲ့ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းမကြာခဏဆိုလိုထုတ်ဖော်ပြောဆိုတာတွေဝတ်ပြုဆူတောင်းတာတွေလုပ်လို့ရှိတာပါပဋိပက္ခတွေကြာပြည်သူတွေအသက်အိုးအိမ်စီးစိမ်တွေဆုံးရှုံးနေရတာကြောင့်မြန်မာပြည်သူတွေရဲ့လူကုန်တိုက်ခါနဲ့တပ်ရှင်ရည်တည်ခွင့်ကိုလေးစားဖို့တိုက်တွန်းခဲ့ပါသေးတယ်ခင်ဗျာ